အစ္စရေးနဲ့ပါလက်စတိုင်းကြားညဉ့်ညံ့ရေးဆွေးနွေးမှုတွေပြန်ဆနိုင်ရေးညှိနှိုင်းဆွေးနွေးဖို့အတွက်နှစ်ဖက်သဘောတူခဲ့ကြပြီးတရက်ကြာမှာပဲဒီပါလက်စတိုင်းအကျဉ်းသားတချို့ကိုပြန်လွှတ်ပေးဖို့အစ္စရေးကသဘောတူခဲ့ပါတယ်။အကျဉ်းသားတွေပြန်လွှတ်ပေးမယ်လို့အစ္စရေးနိုင်ငံကဆက်ဆံရေးဝန်ကြီး Uval Steinitz ကဒီကနေ့စနေနေ့မှာကြေညာခဲ့ပေမဲ့ဘယ်သူတွေကိုပြန်လွှတ်ပေးမှလဲ၊ဘယ်နှစ်ယောက်ကိုလွှတ်ပေးမှလဲဆိုတဲ့အတိအကျကိုတော့မပြောပါဘူး။အစ္စရေးပါလက်စတိုင်းညီညာရေးဆွေးနွေးမှုအတွက်ညှိနှိုင်းမှုတွေပြန်ဆတော့မယ့်အစီအစဉ်ကိုဂျာဝင်ဆောင်ရွက်ပေးနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကတောက်ချနေတုန်းကဂျော်ဒန်နိုင်ငံအာမတ်မြို့တော်မှာဒီညှိနှိုင်းဆွေးနွေးပွဲတွေပြန်လုပ်မယ်ဆိုပြီးတော့အသိပေးခဲ့တာဖြစ်ပါတယ်။ညှိနှိုင်းဆွေးနွေးပွဲအတွက်တချို့ကိစ္စတွေကိုအသေးစိတ်ဆက်လက်ညှိသွားဖို့ရှိပေမဲ့လည်းအားလုံးအဆင်ပြေတယ်ဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေဟာလာမယ့်သတင်းတစ်ပတ်နှစ်ပတ်အတွင်းမှာဝါရှင်တန်မြို့မှာကနက်ဦးဆွေးနွေးမှုတွေကိုလာပြီးတော့လုပ်ကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါရရှင်။